Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်မေလ1ရက်တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49ရိုကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆောင်ဝင်းနိုင်နဲ့အတူကြီးညာပေးမှာပါ။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်စမ်းသပ်မှုတွေထပ်ပြီးလုပ်မယ်ဆိုရင်အမေရိကန်ကရောတရုတ်ကပါစိတ်ချမ်းသာမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။ခိုးဝင်လာတဲ့ငါးဖမ်းဆက်တွေနဲ့ပါလာတဲ့ရိုဟင်ဂျာ30ကိုရောအိန္ဒိယ၄သမား2ဦးကိုပါတိရီလင်္ကာရေတပ်ကဖမ်းဆီးလိုက်ပါတယ်။အမေရိကန်ပြည်နယ်ကပြည်နယ်၄ခုမှာ၄ပြင်းမှုန်တိုင်းတန်းကြောင့်တေဆွန်ရသူ10ဦးမကရှိပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာမြန်မာတိုင်းသားဖခင်ဖြစ်သူကိုလူရဲသူတွေကသူ့ရဲ့ကလေး3ရှစ်မှတင်ပြတ်တက်ခဲ့ပါတယ်
။ဒီနိုင်ငံရဲ့ဒီ culture လည်းမသိတဲ့ခါကျတော့ယဉ်ကျေးမှုတွေနားမလည်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရုံးကန်လို့ဆိုင်ရန်ခက်တယ်ပြီးတော့ရတ
ဲ့ဒါကတော့အမေရိကန်ရောက်မြန်မာတိုင်းသားဒုက္ခသည်တွေရဲ့ဘဝအခြေအနေနဲ့ပတ်သက်လို့ချင်းလူမျိုးအတိုင်းဝိုင်းအကြီးအကဲတဦးက VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်အပြည့်မှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြမအရေးဆွေးနွေးကြတဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကကြောပြပါအောင်ရှင
်မြကိုရီးယားက6တိမ်မြောက်ဖြစ်လာမဲ့နောက်ထပ်နျူကလ িয়ার ဆန်းသက်မှုတစ်ခုလုပ်မယ်ဆိုရင်သူ့အနေနဲ့စိတ်ချမ်းသာမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုကသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်လေးစားတတ်တဲ့ပုံကုတ်တူဖြစ်တဲ့တရုတ်သမ္မတကလည်းဒါနဲ့ပတ်သက်ပြီးစိတ်ချမ်းသာမှာမဟုတ်ပါဘူးလို့သူ့အနေနဲ့ယုံကြည်ကြောင်းတနင်္လာနေ့ထုတ်လွှင့်တဲ့ CBS ရုပ်မြင်သံကြားရဲ့ Face the Nation အစီအစဉ်မေးမြန်းကမှာသမ္မတထရမ့်ကပြောကြားခဲ့တာပါမြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန်းသတ်မှုတစ်ခုလုပ်မယ်ဆိုရင်စိတ်ချမ်းသာမှာမဟုတ်တဲ့အကြောင်းဆိုလိုရင်းအဓိပ္ပာယ်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကိုသူ့အနေနဲ့စီးရအရေးယူသွားမှာလားလို့မေးတဲ့အခါမှာတော့ထရမ့်ကသူမသိသေးကြောင်းနဲ့စောင့်ကြည့်သွားမှာဖြစ်ပြီးဒါဟာစစ်ပင်ကစားတယ်လို့ပဲလို့ပြောပါတယ်။ဒါအပြင်သူဘာတွေစဉ်းစားနေတယ်လဲဆိုတာကိုလူတွေမသိစေချင်ပါဘူးလို့လည်းပြောပါတယ်။မြောက်ကိုရီးယားကတာဝေးပစ်မစ္စိုင်းဒုံးကျည်ကိုကီလိုမီတာ9000လောက်အကွာအထိကအမေရိကန်နိုင်ငံအထိရအောင်ပြစ်နိုင်ဖို့အတွက်စ조사နေတာဖြစ်ပြီးစနေနေ့တုန်းကလည်းဒုံးကျည်အစ်တစ်ခုစမ်းသပ်ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့တောင်ကိုရီးယားကပြောပါတယ်။ဒီစမ်းသပ်မှုကသဘောထားဖြစ်သွားတဲ့တရုတ်နိုင်ငံနဲ့လေးစားတိုက်တဲ့သမ္မတကိုစော်ကားရရောက်နေပြီးမကောင်းတဲ့လှုပ်ဆောင်ချက်လို့ပြောတယ်လို့မြောက်ကိုရီးယားမှာဒုံးကျည်ပြစ်လွတ်တဲ့စနစ်ကောင်တစ်ခုတော့ရှိလာနိုင်တယ်လို့ CBS မေးမြန်းကမှသမ္မတထရမ့်ကပြောပါတယ်။ကင်ဂျွန်ဟွန်းကတော်တဲ့ပုံကိုတယောက်ဖြစ်တယ်လို့လည်းပြောပြီးတော့အမေရိကန်ကမြောက်ကိုရီးယားကိုနျူကလ িয়ার တိဆောက်ခွင့်တော့ပြုမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကိုအမေရိကန်နိုင်ငံလာဖို့ဖိတ်ခေါ်တဲ့ကိစ္စကိုသမ္မတအင်ပီရိုကတင်းငင်းလူနေမှာကုခံကာကွယ်ပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာမူရေးဆေးဝါးနေနေမှုတွေလှုပ်ဆောင်စဉ်သမ္မတဒူတာတဲကအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက်အသက်ပေါင်းများစွာတည်ကြည်ခဲ့ရတာမှမြင်မြင်လဲမြောက်ကိုရီးယားကစီးရဲရချင်းချောက်မှုတွေတုံ့ပြန်လှုပ်ဆောင်လာနေတဲ့အတွက်အာရှတိုက်တွင်းကမဟာမိတ်တွေနဲ့အခိုင်အမာပြုဖို့လိုအပ်တဲ့အချက်ကအဲ့ဒီကိစ္စနဲ့ပိုအရေးပါကြောင်းသမ္မတအင်ပီရိုကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဒီကိစ္စအတွက်အမေရိကန်ပြည်ထောင်စုအတွက်ရောအာရှဒေတာအတွက်ပါပုံမှုကြီးမားတဲ့ချင်းချောက်မှုမရှိကြောင်းအင်ပီရိုအရာရှိချုပ် Ryan Spreevers က ABC ရုပ်သံဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းတွင်ဖြေကြားခဲ့ပါတယ်။လူကောင်းပဲဖြစ်ဖြစ်လူဆိုးပဲဖြစ်ဖြစ်အားလုံးကအတူတူလက်တွဲလှုပ်ဆောင်ကြဖို့လိုအပ်ကြောင်း Ryan Spreevers ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ဆွေးနွေးပြီးအလုပ်ဖြစ်တဲ့ဆက်ဆံရေးမျိုးတည်ဆောက်လို့ကြောင်းသမ္မတ Donald Trump ကသမ္မတဒူတာတေနဲ့တယ်လီဖုန်းနဲ့ပြောကြားစဉ်ထက်သွင်းပြောကြားခဲ့ကြောင်းဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရကပြောကြားပြီးနိုင်ပိုင်းအကြံမှာပဲသမ္မတဒူတာတေဝါရှင်တန်ကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်ထားကြောင်းသမ္မတအင်ပီရိုကအကြေညာချက်ထုတ်ပြန်အပြီးနောက်တနေ့မှာရန်စပရီဘတ်စ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်
။ဖာစီဘာသာစကားနဲ့ထုတ်လွှင့်တဲ့ထိတ်တန့်ဂျိုရူရုပ်သံနဲ့ဌာနရဲ့ပန်းရှင်အီရန်နိုင်ငံသားနဲ့တခြားအမျိုးသားတို့ကိုတူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်မှာပစ်တတ်တာခံခဲ့ရတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြပါတယ် GME TV ဌာနရဲ့ပန်ရှင်ဆိုင်ကာရီမင်းမနေ့စနေနေ့နှောင်းပိုင်းမှာအတနက်နဲ့ပြစ်ခံရတာဖြစ်ပါတယ်သူနဲ့သူတနက်နဲ့ပြစ်ခံရသူဟာသူ့ရဲ့စီးပွားပြက်တူလို့လည်းပြောပါတယ်ဘာကြောင့်တတ်ဖြတ်ရလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးဒူဘိုင်းအခြေစိုက် GEM TV ဟာတူရကီဇာလန်တွဲတွေနဲ့ဖျော်ဖြေရှိုးတွေကိုဖာစီဘာသာနဲ့ပြန်ပြီးအီရန်နိုင်ငံထဲမှာထုတ်နေပေးတာပါအနောက်နိုင်ငံတွေကယဉ်ကျေးမှုတွေကိုအီရန်နိုင်ငံအတွင်းဖြန့်ဝေဖို့အတွက်စ조사တယ်ဆိုရယ်ဆွဆွဲတဲ့ဒီ TV နဲ့အလားတူရုပ်သံလိုင်းတွေကိုအီရန်အစိုးရကဝေဖန်နေတာပါဆိုင်က ကယ်ရီမန်ကိုတော့နိုင်ငံကိုဆန့်ကျင်ပြီးဝါဒဖြန့်မှုနဲ့ပြီးခဲ့တဲ့လတွေတုန်းကသူ့မျက်ကွယ်မှာပဲစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်
။တူကီနိုင်ငံကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ကလူမျိုးစုသဘုံအဖွဲ့တွေဟာ IS Islamic Wadi တွေကိုတိုက်ခတ်တဲ့နေရာမှာထိရောက်တဲ့သူတွေဖြစ်အမေရိကန်ကယူဆပြီးအမေရိကန်တပ်ဖွဲ့တွေကလည်းသူတို့နဲ့အတူလက်တွဲတိုက်နေတဲ့ဗီဒီယိုမှာတန်းတွေကိုတွေ့ရှိရတဲ့အတွက်အမေတန်စစ်မချမတာဖြစ်ရကြောင်းတူရကီသမ္မတရီဆက်တိုင်ယက်အာရဝန်ကတင်းငွေတွေနဲ့မှာပြောပါတယ်တူရကီနိုင်ငံအရှိတောင်ပိုင်းဒေသခွဲထွက်ရေးအတွက်တူရကီအစိုးရကိုဆယ်စုနှစ်ပေါင်း၃ခုလောက်တိုက်ပွဲဝင်နေတဲ့ PKK ကလောက်သမားပါတီရဲ့စီးရီးယားနိုင်ငံဘက်ကအဖွဲ့ဝင်အုပ်စုဖြစ်တဲ့ YPG စီးရီးယားပြည်သူ့ကာကွယ်ရေးအဖွဲ့ကိုတူရကီတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းကတိုက်ခတ်ခဲ့ပါတယ်အဲ့ဒီတိုက်ခတ်မှုကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်ပြီးတိုက်ခတ်မှုမပြုတ်ခင်အမေရိကန်ဥဆောင်တဲ့မဟာမိတ်တွေအဖွဲ့ရဲ့အတီးပြူကျရယူခဲ့ခြင်းမရှိတဲ့အတွက်လို့ဖော်ကံမဲ့တပ်ဖွဲ့တွေရဲ့အသက်ဆုံးရှုံးအသက်တွေဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမဖြစ်စေအောင်လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီတိုက်ခိုက်မှုအပြီးအမေရိကန်အလံတင်ထားတဲ့စစ်ကားတွေစီးရီးယားဘက်အချမ်းကတူကီနယ်စပ်ကိုဆစ်လွတ်ခဲ့ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 MHz လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။တရစ်လင်ကရေပိုင်နဲ့ထက်ရောက်လာတဲ့အိန္ဒိယ၅ဗန်လေပေါ်မှာလိုက်ပါလာသူ32ယောက်ကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့တရစ်လင်ကအာဏာပိုင်တွေကပြောပါတယ်။နိုင်ငံမြောက်ပိုင်း Jeff Nachun ဆိုတဲ့ကန်ကေးဆန်ဂျူရိုင်ကမ်းလွန်မှာမတင်ကားပွဲ၅ဗန်လေပေါ်မှာအိန္ဒိယအမျိုးသားလေသမား2ဦးနဲ့အတူရိုဟင်ဂျာအမျိုးသား9ဦးအမျိုးသမီး9ဦးနဲ့ကလေးငယ်16ဦးစုစုပေါင်း32ယောက်ကိုဖမ်းဆီးခဲ့တယ်လို့တရစ်လင်ကရေတပ်ပြောခွင့်ရကပြောကြားချက်ကိုအိန္ဒိယအခြေစိုက် PTA သတင်းမှာဖော်ပြပါတယ်။ကလေးငယ်တွေထဲမှာ15ရက်သားကလေးတူနဲ့6လအရွယ်ကလေးငယ်တွေပါပါဝင်နေပြီးတော့သူတို့ဟာလွန်ခဲ့တဲ့6နှစ်လောက်ကမြန်မာနိုင်ငံကနေအိန္ဒိယကိုထွက်ပြေးခိုလုံခဲ့ကြတဲ့ဒုက္ခသည်တွေလို့ပြောပါတယ်။ဖမ်းမိသူတွေကိုရေတက်ကအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့သူတို့ကိုလေသမားတွေကတရီလင်ကနိုင်ငံနဲ့တရားမဝင်ခိုးသွင်းမှုစူးစမ်းတယ်လို့တန်ပြရှိကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ရတဲ့ရိုဟင်ဂျာတွေထဲမှာအိန္ဒိယကိုထွက်ပြေးခိုလုံသူတွေအတွက်လွန်ခဲ့တဲ့6နှစ်လောက်ထိအဆင်ပြေခဲ့ပေမဲ့မကြသေးခင်ကပဲလက်ရရင်အဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံဖို့လှုံ့ဆော်မှုတွေရှိလာခဲ့တယ်။နောက်ပိုင်းအခက်အခဲတွေနဲ့ကြုံလာကြရတာဖြစ်ပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကသူရတုကနှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြမှုတွေအကောင်လာနေတာကိုထိန်းချုပ်ဖို့စူးစမ်းတဲ့အနေနဲ့ဝန်တန်းလစာတွေကိုတိုးမြင့်ပေးပြီးအိမ်တွေကိုလည်းအခမဲ့ပေးဝင်နေပါတယ်။မေလ၁ရက်နေ့ကစပြီးအနေဆုံးလစာငွေကို600ရာခိုင်နှုန်းတိုးမြင့်ပေးမယ်လို့သမ္မတမာဒူရိုကတင်းငွေငွေနေ့ကရုပ်မြင်သံကြားကတစဉ်ပြောကြားခဲ့ပါတယ်အလုတ်သမားတွေအနေနဲ့အစားအသောက်အတွက်ထောက်ပံ့ခြင်းအပါအဝင်အနည်းဆုံးလစာငွေဗိုလီဗာ2သိန်းစီရကြမှာဖြစ်ပါတယ်အဲ့ဒီငွေပမာဏဟာမှောင်ခိုငွေလဲနှုန်းအရအမေရိကန်ဒေါ်လာ50နဲ့ညီမျှပါတယ်ငွေကြေးဖောင်းပွားမှုနှုန်းရာခိုင်နှုန်းချီမြင့်တက်လာနေတာကြောင့်အလုတ်သမားတွေရဲ့စုဆောင်းငွေတွေလည်းတဖြည်းဖြည်းပပျောက်ကုန်လာတဲ့အတွက်အခုနှစ်အတွင်းမှာတင်3ချိန်မြောက်လစာတိုးမြင့်ပေးတာဖြစ်ပါတယ်ရာနဲ့ချီတဲ့နေအိမ်တိုက်ခန်းတွေရဲ့တော့တွေကိုပြည်နယ်အတော်များများကအစိုးရတာဝန်ရှိသူတွေကပေးနေတာတွေကိုလည်းသမရကရုပ်တံကနေကြည့်ရှုခဲ့ပါတယ်။ဒီမိုကရက်တစ်စံနှုန်းတွေကိုချုပ်ဖောက်နေတယ်လို့ဆွတ်ဆွတ်ခံနေရတဲ့သမရအရာထုကနှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြမှုတွေအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အပြည်လအတွင်းမှာလူပေါင်း30နီးပါးသေဆုံးခဲ့ပြီးဖြစ်ပါတယ်
။ American Pirates of Texas, Arkansas, Missouri နဲ့ Mississippi ပြည်နယ်တွေမှာလေးစင်နမောင်းနဲ့လေပြင်းမုန်တိုင်းတွေတက်ခတ်ခဲ့တဲ့အတွက်လူပေါင်း10ဦးတဲ့မနဲ့သေဆုံးခဲ့ကြပါတယ်။ Texas ပြည်နယ်အရှိချမ်းမှာအဆိုးဆုံးခံခဲ့ရတာဖြစ်ပြီးဇက်တိုက်ဖြစ်ပေါ်လာတဲ့လေးစင်နမောင်းတွေကြောင့်လူ4ဦးတဲ့မနဲ့သေဆုံးခဲ့ရတယ်လို့အကြီးကျယ်ထိခိုက်ပျက်စီးမှုတွေကြုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူ4ဦးစလုံးဟာ Dallas မြို့အရှိချမ်းကလူတွေလို့အာနာဘန်ရီကပြောတယ်လို့လူပေါင်း50တဲ့မနဲ့လည်းထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်။အင်းနီချင်း Arkansas ပြည်နယ်မှာသေဆုံးသူ2ဦးတဲ့မနဲ့ရှိပြီးနောက်2ဦးလည်းပျောက်ဆုံးနေစေပါဒီပြည်နယ်တွင်းမှာရှိတဲ့ဒီဝက်အရက်မှာတစ်ပင်ကျိုးကြရတဲ့အသက်65နှစ်အရွယ်အမျိုးသမီးတူသေဆုံးခဲ့တယ်လို့ရေကြီးတဲ့တန်းကအသက်10နှစ်အရွယ်မိန်းကလေးတူလည်းသေဆုံးရပါတယ်။စနေနေ့မှာတော့လမ်းပေါ်မှာအပြင်းထန်စီးဆင်းလာတဲ့ရေရကြောင်ကားနဲ့မျောပါသွားတဲ့အသက်82နှစ်အရွယ်အမျိုးသမီးတူရေနစ်ပြီးသေဆုံးသွားပါတယ်။ Mrs. PP နဲ့မှာတော့အိမ်ပေါ်ကိုတစ်ပင်ကျိုးကြရတဲ့တူသေဆုံးခဲ့တာဖြစ်ပါတယ်။ဒီပြည်နယ်တွင်းမှာပဲလေပြင်းတိုက်ခတ်မှုကြောင့်လူပေါင်း 23,000 လောက်ညှက်ဆင်းပြီးမရဘဲနေရပါတယ်။
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကောင်စီဝင်လည်းဖြစ် OCA အာရှအိုလံပစ်ကောင်စီဝင်လည်းဖြစ်တဲ့ Sheikh Ahmed Al Fahad Al Ahmed Al Sabah က ကမ္ဘာပေါ်လုံးဖွဲ့ချုပ်အတွင်နောက်ဆုံးဖြစ်ပေါ်နေတဲ့လက်ပိလက်ယူမှုတွေထဲမှာသူပါဝင်ပတ်သက်နေတာကြောင့်ယာရုကနေနှုတ်ထွက်မယ်လို့တင်းရင်းနေကပြောကြားလိုက်ပါတယ်။သူအနေနဲ့အမအရင်တစုံတရာပြုလုပ်ခဲ့ခြင်းမရှိကြောင်းကူဝိတ်နိုင်ငံသားဖြစ်တဲ့ Sheikh Ahmed ကတင်းရင်းနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။FIFA အဖွဲ့ရဲ့စီးရင်စစ်နဲ့စီကံထိန်းသိမ်းရေးကော်မတီအဖွဲ့ဝင် Richard Lai ရဲ့လက်ပေးလိုက်မှုထဲမှာ Sheikh Ahmed လက်ပါဝင်ကြောင်းရုံးတော်ကိုတင်ထားတဲ့အထောက်အထားတွေမှာထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။ Guam Jun ဘောလုံးအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Lai ကတရားမဝင်ငွေကြေးလွှဲပြောင်းလက်ခံရရှိခဲ့မှုအတွေ့အပြစ်ရှိကြောင်း New York မြို့ကအမေရိကန်ခရိုင်တရားရုံးမှာကြာတာပရိနိကဝန်ခံထွက်ဆိုခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောပါတယ်။သူ့အနေနဲ့အမေရိကန်ဒေါ်လာတသန်းနီးပါးလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။
Direct from Washington, the voice of America,
VOA. တနင်္လာနေ့နေ့နဲ့ခင်တဲ့အစီအစဉ်ကိုဒေါက်ခင်မြတ်တက်နဲ့ကိုဇော်ဝင်းနိုင်တို့ကတင်ဆက်ခဲ့တာပါရှင်။ကျေးဇူးတင်ပါတယ်။အခုတော့ American ပြည်ထောင်စု Iowa ပြည်နယ်မှာနေထိုင်တဲ့မြန်မာတိုင်းရင်းသားဖခင်ဖြစ်သူကိုလူရဲသူတွေကသူ့ကလေး၃ဦးရှေ့မှာတင်ပြတ်တက်ခဲ့မှုပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်ပွားခဲ့တဲ့အကြောင်းကိုပြောပြမှာပါရှင်။အမေရိကန်ပြည်ထောင်စု Iowa ပြည်နယ်ဒီမွိုင်းမြို့မှာနေထိုင်တဲ့အသက်42နှစ်အရွယ်ဇိုမီအမျိုးသား Stephen Kim ဟာဧပြီလ22ရက်နေ့ည10:00ပတ်ဝန်းကျင်မှာဇနီးဖြစ်သူအလုကအပြန်သွားကြိုတဲ့အချိန်ကားထဲမှာကလေး3ဦးနဲ့အတူစောင့်ဆိုင်နေစဉ်လူရဲတိုက်ခိုက်ခံခဲ့ရပြီးအသက်ခံခဲ့ရတာဖြစ်ပါတယ်။ဘေးပတ်ဝန်းကျင်လူနေတိုက်ခန်းမှာနေထိုင်သူတွေရဲ့ထွက်ချက်တွေကိုအခြေခံပြီးရဲတပ်ချက်ကြီး Paul Parizek ကသတင်းတောက်တွေကိုပြောရမှာစတီဖင်ကိုလူရဲ့ဓမြတိုက်ဖို့စ조사သူစုစုပေါင်း၄ဦးရှိပြီးအဲ့ဒီတဲကတဦးကနေသူ့ကိုတနက်နဲ့ပြစ်တက်ခဲ့တာဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်ကျန်တဲ့၃ဦးကနေအချိန်မီဖြောင်းချက်လာပေးဖို့တိုက်တွန်းကြောင်းရဲတက်ချက်ကြီး Paul Parizek ကအခုလိုပြောသွားပါရယ
်။ The other three, they've got a choice. They can be with
ကျန်တဲ့၃ဦးအနေနဲ့ရွေးချယ်ဖို့အခွင့်အလမ်းရှိနေပါတယ်။သူတို့အနေနဲ့မျက်မြင်သက်သေအဖြစ်ထွက်ဆိုမလား။ဒါမှမဟုတ်ရင်တော့တန်တရားဖြစ်ပွဲစီးရင်နဲ့ထည့်သွင်းခံရနိုင်ပါတယ်။
အခုလိုကလေးငယ်၃ရှေ့မှာဖခင်ဖြစ်သူကိုပြစ်တက်ခဲ့တဲ့အမှုဟာအလွန်ရက်စက်ပြီးရာဇဝတ်ကျူးလွန်သူတွေကိုမတွေ့မချင်းလိုက်လံဖမ်းဆီးမှဖြစ်တယ်လို့လည်းရဲတပ်ချက်ကြီးကပြောပါရယ်။ဒီမွိုင်းမျိုးကလူရဲ့ကျူးလွန်သူတွေဟာစတီဖင်ကင်နဲ့ပုံကိုရေးပတ်သက်မှုမရှိဘဲရာဇဝတ်ကျူးလွန်သူတွေကကားထဲမှာစောင့်နေတဲ့စတီဖင်ကိုတွေ့ပြီးကန်ဆိုးစွာပဲဝင်ပြီးတိုက်ခိုက်လူရဲ့အသက်ခံခဲ့ရတာဖြစ်တယ်လို့သူကဆိုပါရယ်။American ပြည်ထောင်စုမှာမိသားစုဘဝပုံမကောင်းမှုဘို့ဒုက္ခတွေဖြစ်လာရောက်အခြေချနေထိုင်တဲ့ Stephen Kim အနေနဲ့မမျော်လင့်ပဲအသက်ခံခဲ့ရတယ်လို့ချင်းလူမျိုးအတိုင်းဝိုင်းအကြီးအကဲ Slime ထံက VOE ကိုပြောပါတယ်
ကျွန်တော်ထင်တာကတော့ the wrong place at the wrong time ပါပေါ့ဒီသူကတော့ရိုးရိုးသားသားဒီတိုင်းနဲ့တွားပြီးတော့မှမိန်းမကိုဆောင်းပါပဲဒါပေမဲ့ကန်ဆိုးချင်တော့ဗောနော်ဘာလို့ပြောမယ်ဆိုရင်တော့ကန်ဆိုးချင်တော့ဖြစ်သွားတယ်လို့ထင်တယ်ဘာလဲဆိုတော့ gang တော့အဲ့လိုမျိုးဟို look robbery ကတော့ဒီဘယ်နေရာမှာဆိုအမေရိကဆိုရင်မနစ်ကတော့နည်းသွားတယ်လို့ပြောတယ်ဒါပေမဲ့နည်းနည်းများနေတဲ့အချိန်မှာရှိတဲ့ခါကျတော့နော်ဒီထဲမှာကျွန်တော်မြန်မာပြည်ကအသားတယောက်ဒေါက်တာကံဖြစ်သွားတဲ့သဘောမျိုးလို့ပဲကျွန်တော်မြင်ပါတယ
် Atlanta ပြည်နယ်မှာလည်းမနစ်ကချင်းတိုင်းသားဒုက္ခသည်တဦးဆိုရင်ဘာသာစကားအခက်ခဲကြောင်းရဲကအထင်မှားပြီးပြစ်တက်ခဲ့တဲ့ဖြစ်ရပ်ရှိခဲ့ကြောင်း Slime ထံကအခုလိုဆက်ပြောပါတယ်
ကျွန်တော်ဒီမှာလဲအလန်တာမှာလဲတခါဒီရဲတယောက်ကပြစ်လိုက်တာကျွန်တော်ဒီလိုပဲဒီလိုတိရင်တယောက်ပေါ့နော်တိရင်ချင်းတယောက်ဟိုသူ့ဘာသူချက်နဲ့အတူနည်းနည်းလေးစိတ်ကသူအရင်သူများလိုဟိုအမှန်ကြီးတော့မဟုတ်ပေါ့နော်သူ့ဘာတယောက်လဲသွားတာအဲ့ဒါအိမ်ကြီးချက်ရဲခေါ်တော့အဲရဲခေါ်တော့သူကစကားလဲမတက်တဲ့ခါကျတော့ရဲကလက်မြောက်ခိုင်းတာအဲ့လိုမျိုးသူကအိတ်ချက်မှဒါပါတော့အဲ့လိုမျိုးသူပြန်ပြုတ်နေချင်းပြီးတော့မလုပ်တာရဲကပြစ်တက်လိုက်တာဆိုဒီလွန်ခဲ့တဲ့နှစ်ကပဲဆုံးသွားတဲ့တယောက်ရှိတယ်လေ
အခုလိုရွှေပြောင်းနေအခြေချနေထိုင်တဲ့ခါမှာရောဒီရုံးကန်လှုပ်ရှားရတဲ့အခြေအနေလေးပေါ့နော်အဲ့ဒါရောဘလို့ရှိပါလဲရှင
်အာအေးဟာမလွယ်ဘူးကျွန်တော်တို့ဒီမှာဒီဟိုမြန်မာဘက်ကမြန်မာပြည်နဲ့မြန်မာဒုက္ခတွေဖြစ်နေတာကျွန်တော်တို့ခါကျတော့ပြီးတော့ကျွန်တော်တို့ကဒီနိုင်ငံစကားလည်းမတတ်အာဒီနိုင်ငံရဲ့အာဒီ culture လည်းမသိတဲ့ခါကျတော့ယဉ်ကျေးမှုလည်းနားမလည်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့အာကျွန်တော်တို့ရုံးကန်လှုပ်ရှားရန်ခက်တယ်ပြီးတော့ရတဲ့ဟာလည်းများတော့ဖြစ်ကျွန်တော်တို့ပြန်ရမတက်တဲ့ခါကျတော့ရတဲ့ဒီအလုခအလစာလည်းနည်းတယ်။နည်းတဲ့ခါကျတော့အဲ့လိုမျိုးအလုတစ်ခုလောက်ရတာမျိုးဟောတမမီချေအောင်မရအောင်လုံးတစ်ခုအဲ့လိုမျိုးလောက်ရတာမျိုးရှိတယ်။ဒါအဲ့ဒါဆိုတော့တော်တော်ခက်တယ်။ဒီစာဝတ်နေရေးဟိုသူများတွေနဲ့တန်းတူနေဖို့ပေါ့နော်။တန်းတူနေဖို့မပြောနဲ့သူများနေသလိုနေဖို့အတွက်ကိုအဲ့ဒါကိုမနေဘူးရုံးကန်။အဲ့ဒါတော့တော်တော်လေးမလွယ်ဘူးနော်။ဒီကဒုက္ခတယ်။အဓိကတော့ဘာသာစကား မတက်တာပါတာပေါ့နော်ဘာသာစကားမတက်တဲ့ခါကျတော့အလုပ်ကောင်းကောင်းမရနိုင်ဘူး
စတီဖင်ကင်ရဲ့ရုပ်အလောင်းကိုတော့ဧပြီလ28ရက်နေ့ကတကြိုခဲ့ပြီးဇနီးအက်စတာကင်နဲ့သားရီဖြစ်တဲ့၈နှစ်အရွယ်ဂျိုးဆပ်၆နှစ်အရွယ်ဒေးဗစ်နဲ့၄နှစ်အရွယ်မာတင်တို့ကြံရည်ပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်အနှံ့အပြားမှာအခြေချနေထိုင်တဲ့ချင်းတိုင်းရင်းသားစုစုပေါင်း4000ကျော်ရှိတယ်လို့လည်းစလိုင်းထန်ကပြောပါရရှင်။
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲအမျိုးသားရေးဦးစားပေးလွှမ်းတာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဒီနေ့လာနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အခြေအနေအရရက်နဲ့အလားအလားမေလ24ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံဒုတိယအကြိမ်ညီလာခံကနေဘာတွေကိုမျှော်လင့်နိုင်မလဲစတာတွေနဲ့ပတ်သက်လို့မြမအရေးလေ့လာသူဦးတန်းစိုးနိုင်သတင်းစာဆရာဦးစီသူအောင်မြင်းတို့နဲ့အတူရန်ကုန်မြို့ VOA စတူဒီယိုမှာကိုကျော်ကျော်သိန်းကတွေ့ဆုံဆွေးနွေးထားပါတယ်ရှင
်။ကျွန်တော်တို့ငင်းချမ်းရေးလက်ရှိငင်းချမ်းရေးလုပ်ငန်းအခြေအနေရက်ရက်ကျွန်တော်တို့ဆွေးနွေးကြမှာပေါ့အဲ့ဒီမှာကျွန်တော်ပထမဆုံးစလိုက်ချင်တာကပြီးခဲ့တဲ့ဇပိုင်မှာကပဲတရင်ထွက်လာတာကျွန်တော်တို့တေချာတော့အတည်ပြုနေတာတော့မရှိသေးပါဘူး။ဒီညညွတ်တော်တိုင်းသားလူမျိုးကောင်စီ UNFC ရဲ့ကနေပြီးတော့ KIO ပချင်းဖွင့်နေကျွန်တော်တို့ SSPP SSC ရန်ဖွဲ့ထွက်မယ်ဆိုတဲ့အတန်းတရင်ထွက်လာပါတယ်။ထွက်လာတော့တကယ်လို့များဟလား KIO နဲ့ SSPP SSC UNFC တွေကထွက်သွားခဲ့ရင် UNFC ရဲ့ရှိအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာ
။ကျွန်တော်မြင်ရတော့အဲ့လိုဖြစ်နိုင်တဲ့အလားလားရှိပါတယ်။ဖြစ်နိုင်တဲ့အလားအလာရှိတယ်ဆိုတော့ကအခုကဝါဖွဲ့ဥဆောင်တဲ့ကျွန်တော်တို့ဒီပြည်တော်စုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူ့အနေနဲ့ UNFC နဲ့ဘယ်လိုဟိုသဘောထားမလဲဆိုတဲ့ကိစ္စမှာတစ်ဖက်ကလည်းဒီကိစ္စမှာကျွန်တော်တို့မွန်ပြည်သက်ပါတီနဲ့ကျွန်တော်တို့ဂရင်းနီပါတီတို့ကတုံလာပို့ခဲ့တယ်အဲ့ဒီမှာဒါပေမဲ့တကယ်တမ်းသူကMCA နဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူတို့ကြေညာလိုက်တဲ့အခါကျတော့မွန်ပြည်သက်ပါတီနဲ့ Greenie ပါတီကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီဟို KIA နဲ့ SSC ကြားတဲ့အခါကျတော့အခုမြောက်ပိုင်းကစီးလှုပ်ရှားမှုအများဆုံးနေရာဖြစ်နေတာအဲ့တော့စီးလှုပ်ရှားမှုများနေတဲ့အခါတဘာဝကြွကြွဆိုတာသူတို့ကဝါဖွဲ့ရဲ့ဒီအကူအညီနဲ့နော်စီးပံ့ပိုးမှုပါလိရှိရင်ရှိမှာပေါ့အဲ့ဒီအောက်မှာသူတို့ကတော့မလွဲမသိသူတို့ဘဝအရာသူတို့ကဒီဘက်ကပြက်ပြက်သားသားရမယ်အနေထားရှိလာတယ်အဲ့ဒီကကျတော့စိတ်မကောင်းစရာကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာတယ်ခုမြောက်ချမ်းကအဖွဲ့တွေကကျွန်တော် NC နဲ့မတူတဲ့လမ်းကြောင်းရှောက်မယ်နောက်တစ်ခုကသူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီဆိုရနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားလေးဖြစ်လာတာ။အဲ့လိုဖြစ်လာတဲ့အခါကျတော့တောင်ပိုင်းကကျတော့အခုအဓိကအဖြစ်တော့ဒီ၅ဘွဲ့လို့ဆိုပြီးမှအဓိက၂ဘွဲ့ပဲ။ဟိုဒီမွန်ပြည်တက်နဲ့ Greenie Party ကျတော့သူက UNFC နဲ့တောက်လျှောက်သူကပါဝင်လာတဲ့အဖွဲ့အစည်းဖြစ်တယ်။နောက်ပြီးတော့စီးလှုပ်ရှားမှုလည်းတောင်ပိုင်းမှာတိတ်မရှိတဲ့အချိန်ကျတော့သူကတော့ UNFC စီနဲ့ဆက်ရက်တည်မဲ့သဘောရှိပါတယ်။အဲ့တော့ဗမာပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင်တဲ့ဒီမြောက်ပိုင်းအဖွဲ့နဲ့ဒီ တော့မိုင်းကမွန်ပြည်သေးရဲ့တော့မွန်ပြည်သေးကလည်းကျွန်တော်ကြည့်ရတာ NC လက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့လက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့ဟာတောင်ကြားမြောက်ချမ်းဆိုတာမျိုးဖြစ်လာနိုင်နေအလားအလာရှိတဲ့အတွက်ဒါကတော့ညဉ့်ဉန်းရွတ်တော့နော်ကျွန်တော်တို့စိတ်မကောင်းစရာအနေထားလို့ကျွန်တော်မြင်ပါတယ်
ဘုရားသဘောတူလ
ားကျွန်တော်ကတော့အဲ့ဒါလို့မမြင်သေးဘူးဘာဖြစ်လို့လဲဆိုတော့အခုဒီဟိုဒီဝါအဖွဲ့ဥဆောင်မှုတော့ကျင်းပတဲ့အဖွဲ့အစည်းအဝေးကပထမဆုံးကြည့်မှုသူရှိမှဟိုတစ်ချိန်လှုပ်ထားတယ်အဲသူရှိမှလှုပ်ထားတဲ့ဥစ္စာကဒါသူတို့ခေါ်တော့ဒါတတိယအချိန်ပေါ့နော်အဲတတိယအချိန်မှာကလေးကစပြီးတော့ကြီးညာလိုက်ပြီ NCA လမ်းကြောင်းကိုမသွားဘူး NCA စာချုပ်ရဲ့ဒီအပြစ်အနာစာတွေကိုသူတို့ကထုတ်ဖော်ပြောဆိုတယ်ပြောဆိုတဲ့ခါကျတော့အဲ့ဒီအချိန်ကလေးကဒီခုနကတော့ KIA နဲ့ SSC နဲ့ကဟိုလက်မှတ်ထိုးပြီးတော့မှထုတ်ပြန်ကြီးညာချက်တွေမှာပါထားပြီးသားအဲ့လိုမျိုးပါသွားတဲ့အတွက်ကြောင့်မလို့ UNFC အဖွဲ့ကအဲ DBN သူကဖွဲ့ထားတာရှိတယ်အစိုးရနဲ့ညှိတာအဲ့ဒီအချိန်မှာသူတို့ DBN ကလည်းဒါအစိုးရနဲ့ပြန်ပြီးတော့ညှိရောညှိတဲ့အခါမှာအစိုးရဘက်ကလည်းလက်လက်လျော်လျော်နဲ့ဒါစကားတွေပြောတယ် DBN ကလည်းသူငကိုတော့ကတောင်းဆိုထားတဲ့အချက်၉ချက်နဲ့ပတ်သက်လို့ဆက်ဆွေးနွေးတာတွေရှိတယ်ရှိတော့အဲ့ဒီမှာအသံတွေထွက်လာတယ်အသံတွေဘာထွက်လာလဲဆိုတော့ UFC တစ်ဖွဲ့လုံးနဲ့ဖြစ်စီအဲဒါမဟုတ်အဖွဲ့တချို့တွေကဖြစ်စီ NC ဆက်ချုပ်မှာလက်မှတ်ထိုးရမယ်ဆိုတော့အနေအထားမျိုးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အစည်းအဝေးမှာ KIA မတက်မပါဘူးဒါပေမဲ့နောက်ပိုင်းမှာဒါကတော့ပြောရ UFC အထူးအစည်းအဝေးဆိုပြီးတော့မှအရေးပေါ်အစည်းအဝေးဆိုပြီးတော့မှသူခေါ်လိုက်တယ်ခေါ်ပြီးတော့မှကျွန်တော်လဲအဲ KIA ပေါ့နော်ကျွန်တော်တို့လဲဒီ NCA လမ်းကြောင်းအတိုင်းပါပဲဆိုပြီးတော့မှတခါသူပြန်ပြီးတော့မှသူဝင်လာတယ်ပြန်ဝင်လာတယ်ဝင်လာတဲ့ခါကျတော့သူ့အနေထားကအခုလောလောဆယ်ဘယ်လိုဖြစ်နေသလဲဆိုတော့ကိုမ NCA လမ်းကြောင်းထဲမှာမပါတော့ဘူးဆိုတဲ့စီမှာလဲသူကထုတ်ပြန်ချက်တွေမှာလဲအတူတူပါတယ်ဒီဘက်က NCA နဲ့သွားမယ်ဆိုတဲ့စီမှာလဲဝင်ပြီးတော့သူကပါမိရတာဖြစ်နေပါနေတယ်အဲ့တော့အခုကျွန်တော်ပြောချင်တဲ့သဘောကအခုနောက်ဆုံးအစည်းအဝေးပေါ့နော်ဝါအဖွဲ့ကထုတ်ပြန်ကြေညာလိုက်တဲ့ကြေညာချက်တွေထဲမှာသူပါဝင်တဲ့ဆိုပေမဲ့သူတစ်ဖွဲ့ချင်းအနေနဲ့သူ့ရဲ့ရည်တည်ချက်ကိုပြပြသားပြောတာအခုတည်းကကျွန်တော်တို့မကြားရသေးဘူးတယောက်မှထုတ်ဖို့ပြောတာမရှိသေးဘူးမရှိသေးဘူးဆိုတဲ့ခါကျတော့ဒီ UNSC ရဲ့အလားအလာ KAO ရဲ့ဆက်ပြီးတော့ရည်တည်မဲ့အလားအလာကကျွန်တော်တို့ရုတ်တရက်ပြောလို့မနိုင်သေးဘူ
းဟုတ်ဒါပေမဲ့အခုဟိုအဲ့လိုပြပြသားမရှိသေးဘူးဆိုပေမဲ့ဒီပိုင်းမှာကြာတော့ခုနကလိုယူလူရဲ့စီခေါင်းဆောင်တဲ့ဟလာ NCA ပြင်ပလမ်းကြောင်းကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့ဒီပုံရရှိနေပြီဒီဘက်မှာလည်း NCA ကသွားမယ်ဆိုတဲ့အဖွဲ့ UNFC ကရှိနေပြီတခါ NCA အပေါ်မှာဟလာဒီ21ရာစုပြင်လုံမဲ့ဖြစ်ဖြစ်ငင်းချင်းလုပ်ငန်းစဉ်မဲ့ဖြစ်ဖြစ်ဒီအပေါ်မှာတက်ရဲ့သဘောထားဒါလည်းတခုရှိတယ်ဆိုတော့ကျွန်တော်ကစဉ်းစားကြည့်တာက NCA လမ်းကြောင်းပြင်ပကသွားမယ်သူတို့ကလည်းငင်းချင်းအတွက်သွားတယ်လို့ပြောတာပါNC တွင်းကတော့လည်းငင်းချင်းလူငင်းချင်းအတွက်တော့လို့ပြောတာပါပဲ။နှိကြပါအောင်လား။စုံမတ်တခုခုရှိကြပါအောင်လား။ရှိနိုင်ပါလေလား
။ကျွန်တော်တို့ကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တာပါ။တကယ်ကဝါအဖွဲ့ရဲ့သူတို့စရန်းကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့လေတကယ်ကတော့သူကဒီဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့ NC ရဲ့အားနည်းချက်တွေ NC ဖြစ်စဉ်အတွင်းမှာတိုက်ပွဲတွေဖြစ်တာတွေဆက်ဖြစ်နေတာတွေဟော NC ရဲ့မလုံလောက်တဲ့အကြောင်းသူတို့ကအဲ့ဒါအဓိကပြောတာပါ။ဒါမှမဟုတ်သွားမယ်တစ်ဖက်ကလည်းပါဆိုတော့ဒေါအောင်ဆန်းစုကြည်ကောင်းဆောင်နဲ့21ရာစုပြင်လို့ညီညာရေးအစီအစဉ်ကိုသူတို့ပါဝင်မယ်ဆိုတဲ့သဘောထားရှိတယ်။အဲ့တော့ဆိုတော့က तू က NCA နဲ့ပတ်သက်လို့ခေါင်းတက်ပြီးတော့မတူတဲ့လမ်းကြောင်းလို့ပြောပေမဲ့တကယ်သွားမယ်အခြေခံတွေကတိတ်ပြီးတော့မကွာထားပါဘူး။အဲ့ဒီခါကျတော့ဒီကိစ္စဒီမှာခုနလိုကျွန်တော်အနေနဲ့ဆိုတာဒီလက်မှတ်ထိုးရသေးတဲ့အဖွဲ့တွေတဲမှာကျွန်တော်တို့ဒီUNFC နဲ့ပတ်သက်နေတဲ့အဖွဲ့ငါးဖွဲ့နောက်ဒီဘက်ကဝါအဖွဲ့ကောင်းဆောင်နဲ့ခုနှစ်ဖွဲ့အဲ့ဒါတွေနဲ့တဖွဲ့ချင်းဆွေးနွေးပြီးတဲ့အခါအားလုံးနဲ့ဥမင်လင်းလင်းဆွေးနွေးပြီးတော့ဆိုလိုတာက NC frame နဲ့လွန်နဲ့ခြေလမ်းမျိုးထိအလွန်ကျွန်ရောက်မသွားဖို့အတွက်ထင်းသိမ့်တဲ့စီဝေးတရားနဲ့ညှိနှိုင်းမှုတခုလုံးသိမ့်နေလို့ကျွန်တော်မြင်ပါတယ်ခင
်စုံမတ်ရှိနိုင်ပါဦးမလား
ကျွန်တော်ထင်တယ်စုံမတ်ကတော့ရှိမှာပဲဘာဖြစ်လို့လဲဆိုတော့အခုလက်ရှိတက်လာတဲ့အစိုးရကဒီငင်းငန်းရေးကိုသူနှစ်ပေါင်းများစွာကတည်းကပေါ့နော်သူကင်ဆွေးလာတဲ့မူဝါဒအနေနဲ့တည်တည်ချာချာလုံမှာပဲဆိုတော့ဟုတ်ပါတယ်ဟိုကျွန်တော်တို့ရိုးရိုးလေးကြည့်လိုက်ရင်တော့ခက်တာပေါ့နော်ဒီအင်အားစုတချို့ကကြာတော့ဥမာတတ်မတော်ပဲရှိမယ်နောက်တိုင်းသားအဖွဲ့တချို့ရှိမယ်ဒါ NC လမ်းကြောင်းတိုင်းသွားမယ်တဖက်ကဘွားအဖွဲ့ကလည်းဒီလမ်းကြောင်းတိုင်းမသွားဘူးဆိုတော့ခက်တယ်လို့ထင်ရတယ်ဒါပေမဲ့ငင်းငန်းရေးအောင်ယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်တစ်ခါတည်းကမှဒီထက်တောင်ခက်ကောင်းခက်နိုင်တယ်ရှုပ်ကောင်းရှုပ်နိုင်တယ်ဒါပေမဲ့စုံမှတ်ကိုရောက်မှာပဲညှိတဲ့နီးနာတွေကလည်းကျွန်တော်ထင်တယ်အမျိုးမျိုးပေါ်လာမှာပဲမဖြစ်လို့လဲဆိုတော့ငင်းငန်းရေးကိုရအောင်ယူမယ်ဆိုပြီးတော့မှလက်ရှိအစိုးရကသူကကြွေးလဲကြွေးကြော်လဲကြိုးလဲကြိုးစားနေတယ်ဆိုတာဒါပြည်သူတွေလည်းသိတယ်နိုင်ငံတကာလည်းသိတော့စုံမှတ်ရောက်လာလိမ့်မယ်လို့ထင်ပါတယ
်မဲစုံမှတ်ရောက်မယ်ဆိုရင်ဒီဘက်ကကြတော့လည်းပဲဒီဟိုဒီလောကပဲပြီးခဲ့တဲ့ GICM ပေါ့နော
်သူတို့
joint implementation coordinating meeting လုပ်တယ် GICM ဒီအဲ့ဒီ GICM အစည်းအဝေးအပြီးမှာဒုတိယတက်မတော်ကဝန်ကြီးချုပ်ဒုတိယပို့ချုပ်ကြီးစိုးဝင်းကတရားတော်ချုပ်ကိုပြောတာရှိ NCA ကိုပြင်လဲဘလို့နည်းနဲ့မှပြင်တာလည်းမခံနိုင်ဘူး NCA လမ်းကြောင်းအတိုင်းပဲသွားမယ်ဆိုတော့ကျွန်တော်ကတော့ကိုယ်တိုင်ကြားရတာမဟုတ်ဘူးဆိုတော့တတိယတွေမှာဖတ်ရတဲ့လောက်ကတော့နည်းနည်းတင်းနဲ့တင်းမာတဲ့လေတံမျိုးလေးကျွန်တော်လေးအဲ့လိုမျိုးလေးဟိုအာယုံလေးကျွန်တော်ရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလဲဟုတ်ချင်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တတိယနဲ့မှာဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တစ်ဖက်က NC နဲ့ပတ်သက်တဲ့ဒီသဘောထားရှိနေတဲ့အချိန်မှာတစ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နယ်ရောဒီဦးနာပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားထဲမှာရောတိစက်မှုနှိစက်မှုစုံမရှိနိုင်ပါဘူးလားဆရာ
ဒါပေမဲ့ဒီမှာလည်းကျွန်တော်အမြင်အရပြောရရင်တော့ဒုဗိုလ်ချုပ်မူကြီးစိုးဝင်းပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ပါတယ်ပြီးခဲ့တဲ့လ28ရက်နေ့ကဒေါန်ဆန်းစုကြည်က UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်ကမူရသဘောတူတယ်အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးဖို့မှာမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကတင်ပြတာလားအဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါ့ဗျာအဲ့ဒါကိုထိုးအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်9အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြည်မူရသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီဟိုဒုချုပ်ပြောတဲ့စကားနဲ့ကအတော်လေးကျဉ်းကွာတယ်ဟုတ်ပြီ
ကျွန်တော်ကြတော့အဲ့ဒါလို့မမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းမာတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေအထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝါအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဆုံးပြောတာ NCA စာချုပ်ကိုတကယ်ကိုဟိုစိုးစိုးဝါဖြစ်အောင်ကိုပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမတ်ဟိုကမဟုတ်ဘူးဆိုတာလဲညဉ့်ညဉ့်ကြီးကိုသွားမယ်ဆိုရင်ဘလူမူပဲကင်ဆွဲကင်ဆွဲဘလူမူပဲရက်တီတာရက်တီတာညှိရမှာပဲငင်းငယ်ရရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကတအလျှော့ပေးရမှာပဲလို့ပဲကျွန်တော်မြင်ပါတယ်
ဆိုတော့တိတ်မကြခင်မဲ့ဒီ minister လေးဆိုရင်ကျွန်တော်တို့27ရာစုပြင်လို့နေလာတယ်ဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်ထဲဟလာပို့ပြီးတော့ဟိုပြည့်ပြည့်စုံစုံဆွေးနွေးကြမယ်ဆိုတာမျိုးလေးပဲကျွန်တော်တို့တည်ထားရတာရှိတယ်ဆိုတော့ကျွန်တော်တို့ကဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအခြေအနေတွေအောက်မှာဒီပြင်လို့နေလာကအကျင့်ပါတော့မှာဆိုတော့ဒီပင်လုံနီလာကန်ကနေပြီးတော့လက်ရှိရှိနေတဲ့အခင်းအကျင်းအောက်မှာလိုအောင်ပင်လုံနီလာကန်ကနေကျွန်တော်တို့ထူးထူးခြားခြားဘယ်လိုရလာမျိုးတွေများမျှော်လင့်လို့ရနိုင်မလဲဆရာ
ဒါတော့ခုနကကျွန်တော်တို့ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကလေးကဟိုရလာနေချင်းရှိတာပေါ့အဲ့ဒါဒီပေါ်မှာနော် GMC နေနဲ့သူဒါတွေကိုဆွေးနွေးဆုံးဖြတ်တာတွေပါလေဒါတွေတော့ရှိနေမှာပဲဒါပေမဲ့အဲ့ဒီလိုနော်ထူးခြားချက်ကဲနောက်တစ်ခုကဒီအားနဲ့တော်တဲ့ကိစ္စပါအဲ့ဒီတော့ကဆိုလို့ရှင်သုံးဘွဲ့ရလွယ်လို့ရှင်လက်နက်ဖွဲ့စည်းအားလုံးတော့ပါပါဝင်ကြတယ်အခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့မပါဝင်ဘူးဆိုလို့ရှင်အရင်ကသုံးဘွဲ့မပါဝင်တာတဲ့ပို့ပြီးညဉ့်ညဉ့်ရေးတွေ impact ကပို့ပြီးတော့ဒီကျွန်တော်တို့အားမရစရာစင်ကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့မျှော်မှန်းတာကတော့တကယ့်ကိုတတိုင်းပြည်လုံးလွှမ်းခြုံတဲ့အဲတိုင်းသားလူမျိုးစုပေါင်းစုံလွှမ်းခြုံတဲ့ငြိမ်းချမ်းရေးကိုမျှော်မှန်းတာဟုတ်အဲ့ဒီအတွက်ကတော့သိကြတယ်အခုဒီဒီနေ့နှစ်ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလတွေမှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြည့်လိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကင်ဟိုတိုက်ခိုက်လာတဲ့ဟိုတဘာအရင်ဆုံးအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခံရစေးကြီးတွေလုပ်ခဲ့တယ် NC စာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဟိုပဲတော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမီထဲမှာသွားကြည့်နေကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီဒီချိန်မှာလည်းခုနကတော့လိုအခက်ခဲတွေရှိနေပေမဲ့လည်းဒါအထိုက်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့အချိန်အလဲတလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါ
တယ်ဟုတ်ကဲ့ပါတန်ဆုံ
းဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
မြမရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်ကျမတို့ဒီအစီအစဉ်ကို VOA ရုပ်တံရဲ့မဂ္ဂဇင်းအစီအစဉ်မှာလဲတော်ရရှင်နေကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆက်လက်ထုတ်လွှင့်မှာကတော့
အခုကကထန်ယာသလင်းဘုတ်တို့ပါဘူးဒါပေမဲ့ကထန်ကြီးကတော့အမြဲတမ်းလားဆင်လို့လို့ပြင်ရပါတယ်
ဒါကတော့မကြခင်ထုတ်လွှင့်မဲ့မြန်မာပြည်ကပေးစာအစီအစဉ်မှာသရရှင်ဤအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်တခါဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်နဲ့အတူအခြားအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဆော့ဆော့ကကြားခဲ့ရတဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုအပြည့်အစုံထုတ်လွှင့်မှာပါရှင်။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily Dose နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA ကိုနှစ်သက်မင်္ဂလာဆုမွန်တောင်းပေးလာတဲ့သောရရှင်ကတော့ကိုကျော်သူရင်ဖြစ်ပါတယ်။သူက
VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သက်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကိုယ်စိတ်နှပြဘေးရန်ကွာ၍စိတ်သွားတိုင်းကိုပါလူဝင်ဆန္ဒပြည့်ဝကြတဲ့သူတော်ကောင်းသူမြတ်လောင်းတွေဖြစ်ကြပါစေလို့ဆုမွန်ကောင်းပေးလိုက်ပါရစေ
။ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြည့်ပါစေ။ကိုကျော်သူရင်လည်းဘေးပြာဝေးကွာပြီးအစိတ်သွားတိုင်းကိုပါလူဝင်ဆန္ဒပြည့်နိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးခြင်းပါတယ်။ Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့သောရရှင်နေတယ်မှာတော့အဆိုင်ဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝင်မျှပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်။ဦးဆန်း US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်တဲ့ဟုတ်ကဲ့ပါ။VOA မြန်မာပိုင်းကနေပြီးရေဒီယိုတင်ဆက်မှုတွေကိုတစ်နေ့၃ချိန်တိုက်ရိုက်နောက်ပြီးတော့ပြန်လွှင့်လာနေဆိုရင်တော့တစ်နေ့၅ချိန်ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုက၁ချိန်ဆိုတော့ဒါတွေအားလုံးအဆင်ပြေပြည်သလိုတိုက်ရိုက်ဖန်ယူနိုင်ကြည့်ရှုနိုင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလည်း VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောနောက်ပြီးတော့ရေဒီယိုအသံလွှင့်မှုတွေကိုရတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်။အချိန်မရလို့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြည့်ရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးတော့ကြည့်ရှုနားဆင်လို့ရအောင်စီစဉ်ပေးထားပါတယ်။အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုံနဲ့ဖျော်ဖြေပေးကြပါရနော်ဒီတစ်ပတ်တော့ Billboard Hot 100ဆီမှာထိတ်ဆုံးရနေတဲ့သချင်းနဲ့ဖျော်ဖြေပေးကြတာပါ Kendrick Lamar တီးဆိုထားတဲ့ Humble ဆိုတဲ့သချင်းကတော့2019ခုနှစ်မတ်လ30ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတော့တီးဆိုသူ Kendrick Lamar ရဲ့စရုပ်ထမြောက် Studio တေးတက်ပြားတွေကထိတ်ဆီသချင်းဖြစ်ပါတယ် Billboard Hot 100ဆီမှာသူ့ရဲ့ဒုတိယမြောက် Number 1ထိတ်တဲ့သချင်းလည်းဖြစ်ပါတယ်နယူးဇီလန်နိုင်ငံမှာလည်းဒီသချင်းကအကောင်ဆုံးတေးနံပါတ်1ဖြစ်နေတာပါ။သချင်းဆထွက်ကလေးကဒီသချင်းကနံပါတ်1နေရာကိုတန်းရောက်တာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါနဲ့ UK နိုင်ငံတို့မှာတော့နံပါတ်10တဲ့လောလောဆယ်ရောက်နေပါတယ်။သူ့ရဲ့သချင်းဗီဒီယိုကလည်းဝေဖန်ရေးဆရာတွေရဲ့ချီးကျူးမှုတော်တော်လေးရရှိထားတာပါ။ဒီတော့ Kendrick Lamar တီးဆိုထားပြီးတော့ Billboard Hot 100ဆင်းမှာနံပါတ်1ဖြစ်နေတဲ့ Humble ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ Nobody pray for me. It's been a day for me.Yeah. Hey, I remember syrup sandwiches and crime allowances. Finessing on them with some counterfeits, but now I'm counting this. Parmesan with my accountant lips, in fact I'm down in this. Tuesday with my boo babe tastes like Kool-Aid for the analyst. Girl, I can buy a Westie girl with my bass stuff. I know that it's good, won't you sit it on my taste buds? I get way too busy, won't you let me do the extras? Pull up on your block and break it down, we playing Tetris. AM to the PM, PM to the AM phone. Eat up your per diem.
left stroke just went viral. Right stroke put a baby in a spiral. Soprano C, we like to keep it on the high note. It's levels to it, you and I know. Tell them be humble.
Hold up.
Sit down.
Hold up.
Be humble.
Hold up.
Sit down. Be humble.
Holla, holla,
sit down.
Holla,
be humble.
Holla,
sit down.
Holla, holla,
be humble.
Holla, holla,
sit down.
Holla,
be humble.
Holla,
sit down.
Sit down.
Be humble.
Holla, holla,
sit down.
Holla,
be humble.
Holla,
sit down.
Holla, holla, holla.
Who that thinking that he frontin' on that man? Get the off my stage. I'm the Sandman. Get the off my. That ain't right. I make a play blowing up your whole life. I'm so, so sick and tired of the Photoshop. Show me something.
ကျွန်တော်လည်းမသိစထားတဲ့ Humble ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။အခုတော့သောရရှင်တယောက် VOE ကိုဆက်သွယ်ပြီးတော့တိုက်ရိုက်ရင်ဖွင့်လာတာကိုဝင်ပြပေးစင်ပါတယ်။ဒီသောရရှင်ကရခိုင်ပြည်နယ်မန်အောင်ကဖြစ်ပြီးတော့သူ့ရဲ့အလုံးမှာဆက်နေရသည့်အလူကောက်နေရတဲ့ပတ်သက်ပြီးတော့ဒီကျမ်းမာရေးမှုကိုကျော်မင်းတို့သူ့ရဲ့ကိုရစ်ကြုံရတဲ့အခက်အခဲကိုအခုလိုရင်ဖွင့်လာပါတယ်။
အခုကကထင်ရာသီလင်းဖို့တော့ပါဘူး။ဒါပေမဲ့ကထင်ကြီးကတော့အမြဲတမ်းလာဆင်လို့လို့ပြင်နေရပါလေ။သူကဝန်ထမ်းတိုင်းစီကနေပြီးတော့ကောက်တာပါ။အခုတည်းကကောက်နေနေတုံးပါပဲ။လာတာလေးကတော့တခါတည်းတခါတည်းကိုဖျောက်ဆွဲလိုက်တာပါ။အဲသူတို့ကတော့ကောက်တော့ကောက်တာပဲ။ဘယ်နေရာမှာအဆုံးပြကလေးပါညာကူကွာဆိုတာအဲ့လိုမျိုးဇင်းရှင်းတဲ့တော့ပါတော့အဲ့လိုတော့မလုပ်ပါဘူး။ကထင်ကြီးကျွန်တော်လေဘုရားဘာသာနိုင်ငံကထွက်ရမလို့လို့ပါလို့ဖြစ်နေကြီးအဲ့တော့ကိုစိတ်နာရရစိတ်နာရ
ဒါတော့ရခိုင်ပြည်နယ်မန်အောင်ကကျမ်းမာရေးမှုကိုကျော်မင်းသူသူကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။သရော့ရှင်တွေကမြစ်တာတေးလက်ဆောင်အဖြစ်နဲ့အခုပြီးခဲ့တဲ့ဗုဒ္ဓဘုနေ့တုန်းကမှဖြန့်ချလိုက်တဲ့မိမိဝိဖေတီဆိုထားတဲ့သတင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်
။မမိခန်းစားရတဲ့ဒီသတင်းရဲ့ရပ်သားကတော့ပေါ့နော်ဟိုရည်ပြာကောင်းတဲ့တနာစရာကောင်းတဲ့ဝင်နေစရာကောင်းနေပေါ့အဲ့သုံးခုလေးကိုမမိရခံစားရတယ်ဆိုတော့အဲ့လိုမျိုးပဲပေါ့နော်ပေးတက်လဲပေးတက်ဆိုတော့တခြင်းတစ်ခုခုရတ္တာတစ်ခုခုရသွားမှသူတို့အနေနဲ့လေဂျိနေတာလေဆိုတော့အဲ့ဒီရတ္တာလေးကိုရသွားပါစေလို့မမိရစိတ်ထဲမှာဆန္ဒရှိတယ်ရသွားပါစေပေါ့နော်ဒီတခြင်းရဲ့မြစ်တာကလေးကအဲ့လိုလေးပါရေးစရာလေးဝင်နေစရာလေးအဲ့လိုတနာစရာလေးပါ
စာရေးဆရာဒါရိုက်တာပကြည်ဆရာကြီးဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတီကုံရေးဖွဲ့ခဲ့တဲ့တခြင်းလေးဖြစ်ပြီးတော့သမီးဖြစ်တဲ့မိမိဝင်းဖေကဒီသချင်းလေးမပြောင်းမပြည့်ရအောင်ဆိုပြီးတော့အခုပြန်ပြောတည်ဆိုပြီးဖြန့်ချလိုက်တာပါတိခတ်ပေးတဲ့အဖွဲကတော့ Iron Cross ဖြစ်ပါတယ်ဒီသချင်းလေးနဲ့ပတ်သက်ပြီးတော့မမ်မီမီဝင်းဖေကိုယ်တိုင်ပြောထားတာကိုနားထောင်ကြည့်ပါအောင်နော
်သချင်းရဲ့နာမည်ကဝင်းဖေရဲ့ကိုပါချေလို့ပေးထားတယ်အဲ့သချင်းကပြပဟိုလာဘောလူတွေခြေချတဲ့အချိန်လောက်ပေါ့လွန်ခဲ့တဲ့2 50ရောင်းကသူ inspiration ရတာပါဆိုတော့ဒီသချင်းရဲ့တက်တန်းကတော့2 40လောက်တော့ရှိပြီမမီကတော့အိမ်မှာအနေနဲ့ညီးပြတဲ့တခြင်းပေါ့နော်ဟိုအဲ့တော့နှစ်ပိုင်းရှိရယ်တပိုင်းကတော့မိသားစုအနေနဲ့ဒီအဖေတခြင်းလေးကကြိုင်မိသွားမယ်ဆိုတော့တွင်းကျင်နေဆိုတာလေးကတစ်ချက်နောက်တစ်ချက်ကတော့ဟိုဖေဦးနုပညာသမားကြီးတယောက်အနေနဲ့မြင်လို့ရှင်လေဒါသူ့ရဲ့နုပညာအလုပ်ရတစ်ခုကိုတခြင်းတစ်ပုဒ်အနေနဲ့ဟိုဖြစ်လာတဲ့နေပေါ့နော်မမီဒီလိုပဲဟိုမမီရော့ရော့နေမဲ့ဒါလုတ်တဲ့နေပေါ့အဲ့ဒါကြောင့်ဒီတခြင်းကိုတွင်းပြသွားတာပါ
ဟုတ်ကဲ့မအဲ့တခြင်းကမူရင်းကကြတော့ဆိုထားတဲ့သူရှိလားမထုတ်ထားတဲ့တခြင်းကအခုမှပထမအဆုံးတကယ်တမ်းအကြမ်းကြမ်းအတန်သွင်းပြီးတော့ထုတ်တာပါလားမ။ဟ
ုတ်မဟုတ်အရင်တော့ကပြပြပြောတာပေါ့နော်အဲ့လွန်ခဲ့တဲ့အနှစ်40နီးပါးလောက်မှာကိုဟန်တင်ဆိုဟုတ်ရင်ရင်ခက်ကဆိုတော့ကြီးတက်ပေါ့နော်ကိုဟန်တင်သူ့ကိုပတ်စံပေးပြီးတော့ဝယ်လို့ဆိုပြီးသူကအဲ့ဒါကိုအင်မတန်ခုံယူတယ်သူကတီးရေးစရာလည်းမဟုတ်ဖဲနဲ့ကိုဟန်တင်တို့ဆိုကိုဝယ်သွားဘူးလေတဲ့ဆိုပြီးတော့အဲ့လိုမျိုးတော့ပြောဘူးလေဒါပေမဲ့ သူစိတ်ထဲမှာကိုခန့်တင်ဆိုရဲပဲထင်တာဒါပေမဲ့ဒီနေ့တော့တခြားတည်တဲ့သူတယောက်ကပြောပြတယ်အဲ့ဒါဥတော်ဝန်းဆိုတာကိုခန့်တင်နဲ့ဥတော်ဝန်းနဲ့နော်လီစာနဲ့၃ယောက်ခွေမှာပါဘူးတယ်တဲ့ဆိုတော့မမိလို့လဲသူတို့ပြောတော့မှသူတို့အဲ့ link လေးတစ်ခုမှနားထောင်ကြည့်လိုက်တော့ဟုတ်တယ်ဥတော်ဝန်းဆိုထားတယ်အဲ့ဟာလေးကဟိုမမိနဲ့ version နေပါမမိလည်းနားမထောင်ပြီးတော့တော်တော်သူနဲ့ကိုနေကကွဲနေပါပဲပုံစံကတော့လေဒါကခုပြောချင်တာတော့မမိပထမဆုံးဆိုတာတော့မဟုတ်ဘူးဒီသင်းကိုရောင်းစားဘူးပါတယ်သူများကို
ဆိုတော့မမဆိုတာဒီဆရာကြီးအိမ်မှာဆူဆူပြနေတဲ့တီးလုံးလိုမျိုးလိုက်ဆိုတာလားကို့ဘာကိုအဲ့လိုတီးလုံးနေပါရေးကြတော့ဘယ်လိုလုပ်လဲမမ
မဟုတ်ဘူးတကယ်တော့အဲ့သင်းကမမိငယ်တော်တော်ငယ်တဲ့အွယ်မှာဟိုဒီကသူဆက်ချင်လို့ဆက်ထားပြီးတော့သူဆိုတာကမမိကနားရဝနေတာပေါ့ငငယ်တော့အတီးပါရင်မရှိဘူးတီးပါရင်မရှိပဲနဲ့ဘာသာကသူဆိုတာကိုခေါင်းထဲမှာစာသားတွေအမှတ်မိနေတယ်ပြောရကိုကဆိုပြစ်တယ်ကိုပတ်တယ်တက်40ဆိုအများနဲ့ဆိုပြစ်တယ်အဲ့ဒါဆိုပြစ်ရင်းထဲမှာအခုနှစ်ပိုင်းကျတော့အော်ဒီဟာလေးကညီးနေနေတဖြည်းနဲ့အောင်မေ့တော့မယ်လို့သူကဟို3-4 byte ပါတယ်ဟာတခါလေးနောက်ဆုံး byte ကဒီနားလေးကဘာပါလေးဆိုအဲ့လိုဖြစ်လာအော်မြင်မြင်တွင်းလိုက်တာကောင်းတယ်ဆိုပြီးတော့အဲမမေ့ခင်တွင်းတာပေါ့နော်ဟိုအဲဒီ bari ကတော့အခုမှ IC က arrangement ပြန်လုပ်ပေးတာမမိရလဲ IC ကိုဒီအလိုက်ပဲရွတ်ပြရတာပေါ့ဒီ like လေးပါစားတာဒီလိုပါဆိုမှသူက arrangement လေးလုပ်ပေးရဲ့စစ်စမ်းမအောင်ဆိုဟိုတော်တော်လေးကိုစိတ်ကူးလေးနေပေါ့နော်မမိလို့တွေးမထားပါဘူးဟိုစာစကားပြောလေးတစ်ခုပါတယ်ခြေစင်းလေးပေါ့နော်အဲ့ခြေစင်းဆက်ကြောင်းလေးမှာသူကဟိုကားတန်လေးတွေသူရှာဖွေပြီးတော့သူတို့ arrangement လေးတွေလို့ဒီထည့်ပေးရဲ့တခြင်းဟိုပိုကောင်းသွားစေတဲ့အရာလေးတွေစီ
ဟုတ်ကဲ့မမဒီတခြင်းကို online ရနေပြီးတော့အခုတော့တော်တော်လေးပြန့်နှံ့နေတယ်ဆိုတော့ဘလို့ပုံစံနဲ့ထန့်လာလဲရှင်အဲ့ဒါလေးလည်းနည်းနည်းပြောပြပါအောင်
ဟုတ်ကဲ့မမိကဟိုအမှန်တိုက်တွန်းတော့ခုဆက်ဆိုင် template ဟိုတကူတော့ရေးတဲ့ဟာတကူ overview နဲ့မမိနဲ့တွင်းနေတာလားဟို series တကူကူလည်းဟိုထည့်မယ်ဆိုရင်လည်းတခြင်းပုံစံနည်းနည်းဟာနေဟာနေတော့ series တဲ့ကိုမထည့်ချင်ဘူးဒီတခြင်းကတူတူရောက်တယ်ဟိုတီးစားကြီးဖြစ်နေတဲ့ခါကျတော့ဒီခေတ်မှာတော့ခက်စားပါတယ်ဟို online ပေါ်မှာတင်ပြီးတော့တပုတ်ချင်းရောင်းတာနှစ်ပုတ်ချင်းရောင်းတာတော့ mini album လေးထုတ်တာခက်စားတယ်ဟိုထုံးစံရှိနေပြီဒါပေမဲ့အစားလေရောင်းမယ်လို့စဉ်းစားတာပေါ့ online မှာတင်ပြီးတော့ရောင်းမယ်မြန်မာ music store ကနေတင်ရောင်းမယ်ဆိုပြီးစဉ်းစားတယ်ဒါပေမဲ့နောက်တစ်ခေါက်ပြန်စဉ်းစားကြည့်တာဖီဖီလဲသူ့ကိုချစ်တဲ့သူ့လူပညာတွေကိုအားပေးကြတဲ့သူတွေရှိတယ်မမိလို့ဆိုတော့ကိုယ်ကိုအားပေးပြီးချစ်ခဲ့တဲ့သူတွေရှိတယ်အခုလဲဆိုပါအောင်ပါညာပေါ့အားပေးကြတဲ့လူတွေရှိတယ်ဆိုတော့ဟိုစဉ်းစားလိုက်တော့တားဖနှစ်ယောက်လုံးကိုပိသက်ကိုသူလဲသူပိသက်ကိုမမိပိသက်ကိုလက်ဆောင်လေးတစ်ဖြစ်ပေးပေးတော့မယ်ပေါ့တပုတ်ထင်းနေတော့လဲဟိုမရောင်းနေတော့ပါဘူးဆိုပြီးတော့ဟိုလက်ဆောင်အနေနဲ့ဆိုပြီးတော့ပဲ online ပေါ်မှာမမိဘူး free download ပေးထားတယ် free download လုပ်နိုင်ပါတယ်လို့အဲ့ဒါဟိုနားထောင်နှစ်သက်ကြပါစီပေါ့နော်အဲ့တော့အဲ့ဒါလေးကိုပြောချင်တာဟို free download ပေးထားတယ် present အနေနဲ့ပေးတာပါပြည်ပြည်သက်တွေရောမမိပြည်သက်တွေရော
နေပကြီးဆရာကြီးလက်ဖြစ်တဲ့ဒါရိုက်တာဦးဝင်းဖင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကဆက်ဆိုထားတဲ့တခြင်းကိုတမိဖြစ်သူမိမိဝင်းဖင်ပြန်ပြီးတည်ဆူထားတဲ့တခြင်းလေးကိုနားဆင်ခဲ့ကြရတာပါပြောသွားတဲ့အတိုင်းပဲဒီတခြင်းလေးကိုနားဆင်စေရင်တော့အင်တာနက်ပေါ်မှာ download လုပ်ပြီးတော့ကိုယူနိုင်ပါတယ်နော် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ With sorry အကုန်ဆုံးပြီးဒီကြတဲ့အိမ်ကောင်းမှုကမဟုတ်ယူချမ်းသာကျွတို့ချို့ကြည်ရင်ချက်ဆုံများကလုံးအန်ရဲ့ပေးလို့ကိုဒီလူတွေကောင်းလုံးပြား
나이탄나저띠셋데냐마비가페이사시즌마 VOA 냐마바이시즌고나신아페이자레트월레제수투띠마레시아쿠로우시투아미예삐린똥댓쳇시즌고띠셋떠마바 YBS 뻬따나 NLD 타이소야네타이맷뒤블루푸방싸옹웨짜마레소레강신네스위니띠먀타바레시
미게레에빌라24예니가양군다이흘떠마အင်းစင်မြို့နယ်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်တင်သွင်းထားတဲ့ YBS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရက်ကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသယ်ယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရေးနှင့်ထိရောက်သောစီမင်းစည်းကမ်းများနှင့်အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီဆိုနဲ့ပတ်သက်ပြီးတိုင်းအမစုစုပေါင်း26ယောက်ကတက်တက်ကြွကြွဆွေးနွေးခဲ့ကြပြီး YBS အကောင့်ထဲဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တစ်ဆက်တည်းဧပြီလ26ရက်နေ့မှာတော့အဆိုနဲ့ပတ်သက်လို့တိုင်းဆိုရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွှတ်တော်ကနေအဆိုကိုအတည်ပြုပေးလိုက်ပါတယ်။ဒီဆိုကိစ္စအမတ်တွေဆွေးနွေးတဲ့နေ့မှာရောအဆိုအတည်ပြုတဲ့နေ့မှာပါ YBS ကိုဦးဆောင်ကောင့်ထဲဖော်ခဲ့တဲ့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး။YBS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲဒီပြဿနာနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်အထင်မြင်တွေလွဲနေကြသလား YBS စနစ်အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဧပြီလ24ရက်နေ့ကတိုင်းမက်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ရင်အဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတိုင်းဆိုရဟာရန်ကုန်ဘတ်စကားပြေးဆွဲဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထထစီမံခန့်ခွဲမှုကနေYRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတယ်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထဲပေါ်တဲ့ကိစ္စလွှတ်တော်ဘက်ကိုကြိုတင်နှိမ့်နှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်အပြောင်းလဲဟာရည်မှန်းချက်ကိုမပေါက်ရောက်ဘူးမအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘတ်စကားစနစ်မှာအရင်အတိုင်းပဲပြည်သူတွေကြက်ညက်ပြီးစီးနေရတာဘတ်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာဘတ်စကားဒရိုင်ဗာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြဲမောင်းကားကပိုတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်တကယ်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆက်ဆက်ကလေးကမထသအဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘတ်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မထသအဖွဲ့ကြီးရဲ့အာဂတိလိုက်စားမှုနဲ့ဘတ်စကားစပယ်ယာဒရိုင်ဗာတွေရဲ့ရင်စည်းကမ်းချိုးဖောက်မှု key theory ပေါ်ဆိုးရွားတဲ့ဆက်ဆံမှုစရာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘတ်စကားပေါ်မှာကြက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကတွေပိုးပေးရတာရိုင်းကြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအန်ရဲမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစီးခံခဲ့ကြရတာဖြစ်ပါတယ်
။ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်။အခုလိုခီးသွွားပြည်သူတွေနေ့စဉ်ဆိုးဆိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်၃ချက်ကြောင့်ဖြစ်ပါတယ်။ပ မတ်ချက်ကတော့နာမည်ဇူးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မာယွင်းနဲ့စီမံခန့်ခွဲမှုဘတ်ကတ်စပယ်ယာဒရိုင်ဘာတွေအချင်းစိုးရလာအောင်တွန်းပို့တဲ့အုံနာဂျီနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်ကားအစီးရေမလုံလောက်မှုတို့ပဲဖြစ်ပါတယ်။ဒီခြေနေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းကောင်းကောင်းသိပုံရပါတယ်။ဒါကြောင့်ပဲဦးဖြိုးမင်းသိန်းဟာမထသအဖွဲ့ကိုဖျက်သိမ်းပြီး YRTA နဲ့အစားထိုး YBS စနစ်နဲ့ဝန်ဆောင်မှုပေးပါတယ်။အုံနာကယူပြီးDriver spare တွေကိုကိုရကိုယူစနစ်နဲ့ပြေးဆွဲခိုင်းတာကနေလကစားစနစ်တွေနဲ့ပြေးဆွဲနိုင်အောင်ကြိုးစားပါတယ်။လိုအပ်နေတဲ့ bus car တွေတင်သွင်းဖို့ပြင်ဆင်ပါတယ်
။ပြီးခဲ့တဲ့2019ခုနှစ် January မှာစခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ YBS အပြောင်းအလဲကိုကြည့်ရင်စေတနာလဲမှန်တယ်။ပြောင်းလဲရမယ့်အဓိကအချက်တွေကိုလည်းသိတယ်လို့ပါတီဝင်တွေနဲ့ပြည်သူလူထုကြီးရဲ့ကူညီမှုကိုလည်းရခဲ့ရဲ့ဒါနဲ့ဘာကြောင့်မအောင်မြင်ရတယ်လဲဆိုတာကတော့မေးခွန်းထုတ်ဖို့ဖြစ်လာပါတယ်။ပြဿနာကိုပြန်ဆန်းစစ်ကြည့်ရင်ပြောင်းလဲဖို့လိုတဲ့အချက်၃ချက်အနည်းပထမအချက်ဖြစ်တဲ့မထတာကိုဖျက်သိမ်းတာတစ်ခုပဲလုံလုံလျလျအောင်မြင်ပြီးကြံတဲ့တစ်ချက်မအောင်မြင်ပါဘူးလိုအပ်နေတဲ့ဘတ်စကားတွေတင်သွင်းဖို့ကတော့လောက်ကင်နေစေဖြစ်ပြီးနောက်အဆင်ပြေသွားနိုင်မယ့်အလားအလာရှိပါတယ်အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘတ်စကားဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူအုံနာဂျင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလကစားစနစ်ကိုအောင်အောင်မြင်မြင်မပြောင်းလဲနိုင်တာပါပဲ။အဲ့ဒီလိုမပြောင်းလဲနိုင်လို့လေဘတ်ကားစပယ်ယာနဲ့ဒရိုင်ဘာတွေဟာအရင်မထတာခေတုံးခါလိုပဲငွေရလိုမှုခီးတယ်ရလိုမှုတွေကြောင့်အရင်တုန်းကလုတ်ခဲ့တယ်လို့ပဲကားအပြိုင်မောင်းတာခီးတယ်လူတင်တာရက်ချင်တဲ့နေရာရက်ချချင်တဲ့နေရာချတာငွေပိုတောင်းတာမချေမငယ်ဆက်ဆံတာလုပ်နေကြတော့ဖြစ်တယ်လို့နားလည်နိုင်ပါတယ်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တိုင်းလမ်းပန်းဆက်သွယ်ရေးဝင်းကြီးဒေါ်နီလာကျော်တို့ကတော့ YBS စနစ်အောင်မြင်ဖို့အတွက်ကတ်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်ကားတွေမှာခြေရာခံ GPS စနစ်တွေတက်ဆင်ပြီးထိန်းချုပ်မယ်ကားတွေအများကြီးတင်သွင်းမယ်စတာတွေအကောင့်ထဲပေါ်မယ်လို့ပြောဆိုနေကြပါတယ်တကယ်တကယ်လိုအပ်နေတာကအဲ့ဒါတွေမဟုတ်ပါဘူးဘတ်ကားဒရိုင်ဘာစပယ်ယာတွေကိုစီကံချိုးဖောက်မှုဖြစ်စေတဲ့ကိုရကိုယူအုံနာကြီးစနစ်နေရာမှာလကစားစနစ်နဲ့ပြေးဆွဲနိုင်အောင်ကြိုးစားဖို့ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံထက်အများကြီးဖွံ့ဖြိုးတဲ့အိန္ဒိချင်းထိုင်းနိုင်ငံမှာတော့ဘတ်ကားကပေးချေတာကိုကတ်စနစ်နဲ့မလုပ်နိုင်သေးပါဘူး။လက်မှတ်ဖြတ်ငွေကောက်ပါတယ်။ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကစ조사ပန်းစားလုပ်ဖို့လိုတာကဘတ်ကားဒရိုင်ဘာစပယ်ယာတွေလကစားစနစ်နဲ့အလုံးလုံးတဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပ
ါဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုတ်ခက်ပါတယ်အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်ကားပိုင်ရှင်နဲ့ကုမ္ပဏီအသီးသီးဟာအဲ့ဒီစနစ်ကိုမပြောင်းကျင်ပါဘူးမပြောင်းကျင်တော့အကြောင်းမျိုးပြပါတယ်လကစားစနစ်ပြောင်းပြီးနောက်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာသူတို့ကိုယ်တိုင်တာဝန်ယူဖို့ပါဝင်ကြီးကြပ်ဖို့ညှင်းဆန်ပါလိမ့်မယ်။အဲ့ဒီချင်းနေဖြစ်နေသမျှ YBS စနစ်အောင်မြင်မှာမဟုတ်ပါဘူး။ဒီအတွက်ဥဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်ဖို့ဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုပ်လုပ်ရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေမယ့်အစားဘတ်ကားဒရိုင်ဘာစပယ်ယာတွေလက္ခဏာပုံစံနဲ့ပြောင်းလဲအလုပ်လုပ်တဲ့စနစ်ပေါ်ပေါက်လာရေးတိုင်းအစိုးရကိုဘက်ပေါင်းစုံကအကူအညီပေးဖို့ပဲဖြစ်ပါကြောင်းပြပြလိုက်ရပါ
တယ်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းတုံသက်ချက်အစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပ
ါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒေါ်ပန်းရိုင်းလေးတွေအကြီးအကျယ်ပွင့်နေတာဟာအာကာသတွေကတော့လှမ်းမြင်နေရပါတယ်။ဒေါ်ပန်းရိုင်းလေးတွေပွင့်နေတဲ့နေရာကိုရိုက်ယူထားတဲ့အာကာသဓာတ်ပုံထဲမှာရောင်စုံပန်းတွေဖုံးနေတာကိုမြင်နေရတာပါ။မိုးများလွန်းနဲ့ဆောင်းရာသီအပြီးအခုနှစ်ຫນွေဦးပေါက်မှာလိမ္မော်နဲ့အဝါရှိတဲ့ကယ်လီဖိုးနီးယားပေါပီပန်းတွေအများကြီးပွင့်နေတာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကမိုးခေါင်မှုနဲ့ရင်ဆိုင်ခဲ့ရပြီးအခုနှစ်ဆောင်းရာသီမှာမိုးအများပြားရွာသွန်းခဲ့တာကြောင့်ဒေါ်ပန်းလေးတွေအများကြီးပွင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားကစုဦးတီထွင်တဲ့ကုမ္ပဏီတစ်ခုဟာရင်းပြတဲ့စင်းကိုမေးဆက်လိုက်ပါတယ်။ Google တီထောင်သူတဦးဖြစ်တဲ့ Larry Page အထောက်ပံ့ပေးထားတယ်လို့သတင်းတွေထွက်ခဲ့တဲ့ Kitty Hawk ကုမ္ပဏီကသူတို့ရဲ့ကိုယ်ပိုင်ရင်းပြ The Flyer ပြန်တန်းနေတဲ့ဗီဒီယိုကိုထုတ်ပြန်လိုက်ကြပါ။ ဒီနေ့ကုန်မှာထုတ်လို့ရောက်ချသွားမယ်လို့လည်းကြေညာချပါတယ်တယောက်စီးရင်ဖြစ်ပြီးတော့အောက်ခြေဘက်မှာဘောလုံးပေါ်နိုင်တဲ့ဖော်တုံးတစ်ခုနဲ့ပိကူအိမ်လိုပိုက်ကိုတစ်ခုတက်ဆင်ထားပါတယ်ရဟတ်ရင်လိုတဲ့တဲ့တက်နိုင်ဆင်းနိုင်ပြီးတော့အောက်မှာတော့ပန်ကာတစ်လက်ရှိခုပါပါတယ်အလေးချိန်ပေါင်း120ရှိပြီးတော့ပနာယီကို25ပိုင်းတုံးနဲ့မောင်းနေနိုင်တယ်လို့15ပေအမြင့်မှာဝဲနိုင်ပါတယ်ဒီရင်ကိုမောင်းနေဖို့အတွက်လိုင်စင်မလိုသလိုတနာယီလောက်လေ့ကျင့်လိုက်တာနဲ့မောင်းနိုင်တယ်လို့ပြောပါတယ်လစ်စနဲ့မောင်းနေတာဖြစ်ပြီးတော့လောလောဆယ်ကတော့ကုမ္ပဏီမှာအသင်းဝင်အဖြစ်ဒေါ်လာ100နဲ့ဝယ်ချပြီးဒီရင်ကိုရှော့စီးနဲ့ရဖို့အတွက်လူတွေစောင့်ဆိုင်နေကြပါတယ်။ပေါက်ဈေးကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်ညာပါပါရှင်။
Aerio Mobile ကုမ္ပဏီကလည်းသူတို့ရဲ့နောက်ဆုံးပေါ်ကားပြန်ကိုမိုနာကိုစူပါကားပြပွဲမှာပြသလိုက်ပါတယ်။ဒီကားပြန်ကစီးပွားဖြစ်သုံးဆွဲလို့ရနေပြီလို့ဥရောပအခြေစိုက် Slovakian ကုမ္ပဏီကသတင်းထုတ်ပြန်ထားပြီးကန့်သက်ထုတ်လုပ်တဲ့ပထမဆုံးကားပြန်အတွက်အမှားစာတွေကိုလည်းလက်ခံနေပါပြီ။ကုမ္ပဏီအကြီးအကဲကတော့ဒီကားဟာအနာဂတ်ခီးသွားလုပ်ငန်းကိုပြောင်းလဲစေမှာဖြစ်တယ်လို့ပြောပါတယ်။နောက်ဆုံးပေါ်မော်ဒယ်ကားဟာမြေပြင်ပေါ်မှာတနင်္လာ160ကီလိုမီတာအထိမောင်းနှင်နိုင်ပြီးလေထဲမှာဆိုရင်တော့တနအီကီလိုမီတာ360အထိမောင်းနှင်နိုင်ပါတယ်။လေယာဉ်ပြန်လိုမျိုးတောင်ပိုင်းနှစ်ဖက်ပါတာဖြစ်ပြီး3မိနစ်အတွင်းမှာလေထဲကိုပြန်တက်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ညမှာညစ်ချင်းပါနေဖြစ်တဲ့ Mascot Gold Cup အယုတ်ကြီးဝစ်စင်တဲ့အပြေးပြိုင်ပွဲကိုကျင်းပခဲ့တာမှာမောင်အားလူကအနိုင်ရသွားပါတယ်။ကမ္ဘာအကြီးဆုံးအယုတ်ပြေးပြိုင်ပွဲလို့ကြေညာထားတဲ့ဒီပွဲကို Yorkshire မျိုးကမြင်းပြိုင်ကွင်းကြီးထဲမှာကျင်းပတာဖြစ်ပြီးတော့မောင်အားလူက Disney Cartoon ကားတွေကစက်ကောင်တွေဖြစ်တဲ့ Goofy နဲ့ Beefy တို့ကိုကြော်တက်အနိုင်ရသွားတာပါဒီပွဲဟာဆိုရင်တက်ကြီးရွယ်အိုတွေဒါမကျဲဖြစ်သူတွေကိုစောက်ရှောက်တဲ့ Sue Rider Prahita အဖွဲ့အတွက်ရပ်ပုံငွေရှာတဲ့ပွဲလေးဖြစ်ပါတယ်ရှင
်အခုကြားခဲ့ရတဲ့ကဘာတလွားထူးခြားစမ်းပြအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံမဂ္ဂဇင်းမှလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်ရှင်တင်းနှင်းလာနေတဲ့ခင်သတင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်မြန်ကိုရီးယားက6တင်မြောက်ဖြစ်လာမယ်နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်မယ်ဆိုရင်သူ့အနေနဲ့စိတ်ချမ်းသာမှာမဟုတ်ကြောင်းအမေရိကန်ပြည်ကသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်လေးစားတိုက်တဲ့ပုံကိုတူဖြစ်တဲ့တရုတ်သမ္မတကလည်းဒဏ်နဲ့ပတ်သက်ပြီးစိတ်ချမ်းသာမှာမဟုတ်ပါဘူးလို့သူ့အနေနဲ့ယုံကြည်ကြောင်းတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ CBS ရုပ်မြင်သံကြားရဲ့ Face the Nation အစီအစဉ်နဲ့မေးမြန်းခဲ့မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်တိရီလင်ကရေပိုင်းနဲ့ထဲရောက်လာတဲ့အိန္ဒိယငါးဖန်လေပေါ်မှာလိုက်ပါလာသူ32ယောက်ကိုတရားမဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့တိရီလင်ကအာဏာပိုင်တွေကပြောပါတယ်နိုင်ငံမြောက်ပိုင်းဂျက်ဖနာကျွန်းဆွယ်ရဲ့ကနေကာစတူရခကန်းလွန်မှာမတင်ကားဝဲငါးဖန်လေပေါ်မှာအိန္ဒိယအမျိုးသားလေသမား2ဦးနဲ့အတူရိုဟင်ဂျာအမျိုးသား9ဦးအမျိုးသမီး9ဦးနဲ့ကလေးငယ်16ဦးစုစုပေါင်း32ဦးကိုဖမ်းဆီးခဲ့တယ်လို့တိရီလင်ကရေဒက်ကပြောခွင့်ရကပြောပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကသူရာထူးကနေနှုတ်ထွက်ပြီးတောင်းဆိုဆန္ဒပြမှုတွေအားကောင်းလာနေတာကိုထိန်းချုပ်ဖို့အတွက်ကြိုးစားတဲ့အနေနဲ့ဝန်ထမ်းလစာတွေကိုတိုးမြင့်ပေးပြီးအိမ်တွေကိုလည်းအခမဲ့ပေးဝင်နေပါတယ်။မေလ၁ရက်နေ့ကစပြီးအနည်းဆုံးလစာငွေကို60ရာခိုင်နှုန်းတိုးမြင့်ပေးမယ်လို့သမ္မတမာဒူရိုကတနင်္ဂနွေနေ့ရုပ်မြင်သံကြားကနေတဆင့်ပြောခဲ့ပါတယ်။အလုသမားတွေအနေနဲ့အစားအသောက်အတွက်ထောက်ပံ့ခြင်းအပောင်းအနည်းဆုံးလစာငွေကိုသူတို့ရဲ့ငွေ2,000ပေးအမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စု Texas Arkansas Missouri နဲ့ Mississippi ပြည်နယ်တွေမှာလေးစင်နှမောင်းနဲ့လေပြင်းမုန်တိုင်းတွေတိုက်ခတ်ခဲ့တဲ့အတွက်တေဆုံးခဲ့သူဟာ10ဦးတည်းမနည်းရှိနေပါပြီ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.